ကမ္ဘာစီးပွားရေးကြခဲ့ပေမဲ့လို့တရုတ်နဲ့ရှေ့တောင်အာရှနိုင်ငံများအပြင်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားကုန်သွယ်ရေးကတော့အရှိန်အဟုန်နဲ့ကြီးထွားလာနေတယ်လို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်။တရုတ်နဲ့အာဆီယံကုန်သွယ်ရေးကဒီနေ့2018ခုနှစ်ပထမ9လတာအတွင်း 16.2 ရာခိုင်နှုန်းကြီးထွားခဲ့တာဆိုတရုတ်ဘက်ကပြောပါတယ်။ကျုပ်ဘက်ကအာဆီယံနိုင်ငံတွေကိုတင်ပို့မှုကဒေါ်လာ 108.86 ဘီလီယံရှိခဲ့ပြီးအာဆီယံနိုင်ငံတွေဘက်ကနေဒေါ်လာ 86.8 ဘီလီယံပိုကျုပ်ကပြန်လည်တင်သွင်းခဲ့တယ်လို့ကျုပ်ဒုတိယစီးပွားရေးဝန်ကြီးကပြောပါတယ်။ပြီးခဲ့တဲ့2016ခုနှစ်စီးရင်စရားတွေအရဆိုရင်လည်းတရုတ်နဲ့အာဆီယံကုန်သွယ်ရေးကတိုးတက်ခဲ့တာပါ။ပြီးခဲ့တဲ့2016ခုနှစ်ကတရုတ်နဲ့အာဆီယံကြားကုန်သွယ်ရေးကဒေါ်လာ 452.2 ဘီလီယံရှိခဲ့ပြီးတရုတ်ရဲ့နိုင်ငံခြားကုန်သွယ်မှုရဲ့အစိတ်အပိုင်းကြီးတစ်ခုလည်းဖြစ်ခဲ့ပါတယ်။တရုတ်နိုင်ငံကအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့အကြီးဆုံးကုန်သွယ်ဘက်အဖြစ်ရပ်တည်နေစေဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေကတော့တရုတ်နိုင်ငံကိုအရင်းမြစ်တွေတင်ပို့နေတဲ့ဒုတိယမြောက်အကြီးဆုံးအင်အားစုဖြစ်တယ်လို့လည်းတရုတ်ဒုတိယစီးပွားရေးဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။